to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ31ရက်တနင်္လာနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းတူမီတာ71.25 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနှောင်းလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူသိဆက်တော်မှာပါ
မင်္ဂလာညနေခင်းပါရှင်မကြာခင်ချရောက်တော့မဲ့2018ခုနှစ်နှစ်သစ်အတွက်မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နှစ်သစ်ဖြစ်ပါစေကြောင်းဆုမွန်တောင်းပါတယ်ကျမတင်ကြီးထိုက်ပါကဘာကြီးဘေးကင်းလုံခြုံမှုရှိရှိပို့ပြီးတော့ခိုင်မာလာရေးအတွက်ပြည်ပခတွေကိုအတူတကွကြော်လာပြီးဆောင်ရွက်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနှစ်သစ်ကိုသတင်းစကားအဖြစ်နဲ့ကဘာကိုအမှားပါပါတယ်။အီရန်မှာတော့အစိုးရစန့်ကျင်ရေးလူမှုဆန္ဒပြပွဲ၃ရက်ဆက်တိုက်ဖြစ်ခဲ့ပြီးနောက်မှာတော့ပြည်ထောင်စုဝန်ကြီးကသတိပေးလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။2019ခုနှစ်အတွင်းအဖြစ်ပြက်တွေကိုစူးစီးထားတဲ့အနှစ်ချုပ်ဆောင်းပါးမှာကြားကြဖို့ရှိတာကတော့
I Donald John Trump do solemnly swear
သမ္မတ Trump ကြံ့ကျင်နေတဲ့အချိန်အမေရိကန်ပြည်ထောင်စုရဲ့မြို့ကြီးတချို့မှာစက်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းပေါ်ပါခဲ့တ
ယ်။အဖြစ်အဆိုကိုသတင်းတွေအပြီးမှာကိုသိန်းထိုက်ဦးနဲ့မခင်ဖြူတွေတို့ကတင်ပြသွားကြဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်။
ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့2018ခုနှစ်နှစ်သစ်အတွက်ကြေညာချက်မှာတော့ပဋိပက္ခတွေပိုမိုနှက်ရှိုင်းလာပြီးနျူကလ িয়ার လက်နက်တွေအပေါ်စိုးရိမ်စိတ်တွေတိုးလာတဲ့အပေါ်သတိပေးထားပြီးကမ္ဘာကိုအဆုံးစွန်သတိပေးတက်လှမ်းလိုက်ပါတယ
် Dear friends around the world, Happy New Year. When I took office 1 year ago, I appealed for 2017 to be a year for peace. Unfortunately, in fundamental ways,The world has gone.
ကမ္ဘာတလောကမိတ်ဆွေများပျော်ရွှင်ဖွယ်ရာနှစ်သစ်ဖြစ်ပါစေလို့ကုလအထွေထွေမှုချုပ်ကနှုတ်ခွန်းဆက်သခဲ့တာပါ။လွန်ခဲ့တဲ့တနှစ်သူစပြီးတာဝန်ယူချိန်တုန်းက2018ခုနှစ်ကိုငြိမ်းချမ်းရေးအတွက်နှစ်သစ်ဖြစ်ဖို့ပန်းကြားခဲ့ပေမဲ့ကံမကောင်းအကြောင်းမလွဆာနဲ့ကမ္ဘာကြီးကတော့ပြောင်းပြန်ဆန့်ကျင်ဖြစ်ခဲ့ပါတယ်။အခု2018ခုနှစ်နှစ်သစ်မှာတော့သူ့အနေနဲ့ပန်းကြားချက်မထုတ်တော့ပါဘူးတဲ့။သတိပေးချက်ကမ္ဘာကြီးအတွက်အဆုံးစွန်သတိပေးတက်လှမ်းချက်ကိုပဲထုတ်ပါတော့မယ်လို့ပြောသွားတာပါ။ပြိပခတွေကပို့ပြီးတော့နှက်ရှိုင်းလာပြီးအန်ဒီအစ်တစ်တွေလည်းထွက်လာတယ်။စီးရဲခေတ်ကာလနောက်ပိုင်းနျူကလ িয়ার လက်နက်တွေအပေါ်ကမ္ဘာတလွှာဆွေးရင်စင်အများဆုံးအခြေအနေကိုရောက်လာပြီးရာသီဥတုပြောင်းလဲမှုကလည်းပို့ပြီးတော့မြန်လာတယ်လို့ကုလအထွေမှုချုပ်ကနှစ်သက်အမှားစကားမှာထောက်ပြပြောဆိုပါတယ်။တရားမျှတမှုမရှိတာတွေကြီးထွားလာနေပြီးစိုးစိုးဝါးဝါလူခွင့်ရေးချိုးဖောက်မှုတွေကိုလည်းတွေ့နေရတယ်။ကိုယ်အမျိုးကိုဦးစားပေးလို့နဲ့အမျိုးသားရေးဝါဒနဲ့လူမျိုးမတူသူတွေအပေါ်စိုးရိမ်ကြောက်ရွံ့မှုတွေကကြီးထွားလာနေပြီး2018ခုနှစ်ကိုစတင်ချိန်မှာတော့ညီညွတ်ရေးအတွက်အထွေထွေမှုချုပ်ဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာကြီးဘေးကင်းလုံခြုံမှုပို့ပြီးတော့ခိုင်မာလာရေးအတွက်ပြည်ပခတွေကိုအတူတကွကြော်လာပြီးဆောင်ရွက်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။ကွာဟမှုတွေကျင်းမြောင်းသွားစေဖို့၊ကွဲပြားမှုတွေကိုပေါင်းကူးပေးနိုင်ဖို့ဘုံရှိမှန်းချက်တွေမှာလူမှုတစုတဝေးတဲ့ပါဝင်လာပြီးယုံကြည်မှုပြန်ပြီးတည်ဆောက်နိုင်ရေးကမ္ဘာတလွှခေါင်းဆောင်တွေအနေနဲ့2018ခုနှစ်နှစ်သိမ့်ရှိမှန်းချက်အဖြစ်ချမှတ်ဆောင်ရွက်ကြဖို့လေကုလအထွေထွေမှုချုပ်ကတိုက်တွန်းလိုက်ပါတယ်။အနာဂတ်ဟာညီညွတ်ချင်းပေါ်မှာမူတည်နေပြီး2018ခုနှစ်မှာငြိမ်းချမ်းခြင်းနဲ့ကျန်းမာခြင်းနဲ့ပြည့်စုံစေဖို့ဆန္ဒပြုပါတယ်လို့ကုလအထွေထွေမှုချုပ်ကပြောဆိုသွားပါတယ်ရှင်။
ယူရိုနိုင်ငံမှာမနေ့စနေနေ့ကတတိယမြောက်နေ့အဖြစ်နဲ့လူပေါင်းထောင်နဲ့ချီပြီးအစိုးရဆန့်ကျင်ဆန္ဒပြခဲ့ကြပြီးတဲ့နောက်မှာတော့အများပြည်သူကိုအနောက်ရှက်ဖြစ်စေပြီးတရားဥပဒေချိုးဖောက်သူတွေအနေနဲ့သူတို့လုပ်ရတဲ့အတွက်တာဝန်ယူရမှာဖြစ်ပြီးထိုက်တင့်တယ်လို့ပြောဆက်ကြရမယ်လို့အီရန်ပြည်ထောင်စုဝန်ကြီးကသတိပေးလိုက်ပါတယ်။ပြည်ထောင်စုဝန်ကြီးအဗ်ဒူရာမန်ရမနီဖတ်စလီကနိုင်ငံပိုင်းရုပ်သံကနေအဲ့လိုကြေညာချက်ထုတ်ခဲ့တာပါ။နိုင်ငံအနောက်ပိုင်းဒိုရက်မြို့မှာမနေ့စနေနေ့ကရဲရင်နဲ့ရုံရင်ဆန်ခတ်ဖြစ်ခဲ့ပြီးတော့အ ਨੇ ဆုံးဆန္ဒပြသူလူတွေသေဆုံးခဲ့ပါတယ်သေဆုံးသူရဲ့မိသားစုဝင်တွေနဲ့သတင်းတောက်တွေတွားရောက်တွေ့ဆုံခဲ့ပြီးတော့သေဆုံးသူတွေကဟပ်စမာလက်ရှနီနဲ့ဟိုစိန်ရက်နိုတို့ဖြစ်တယ်ဆိုပြီး VOA ပါရှန်ဌာနကတီးပြပါတယ်ဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကိုကူကားပြီးလူနူးသေဆုံးတယ်ဆိုတာကိုလည်းအီရန်အစိုးရတပိုင်းသတင်းဌာနကဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါတယ်online ပေါ်မှာတက်လာတဲ့ဗီဒီယိုထဲမှာတော့အီရန်နိုင်ငံတဝမ်ကမြို့တွေမှာထောင်ထဲချီတဲ့လူတွေဆန္ဒပြနေကြပြီးတော့တချို့ကတော့အစိုးရအဆောက်အုံတွေကိုတိုက်ခိုက်ရဲတွေနဲ့လည်းအကြမ်းဖက်ထိတိုက်တွေ့ခဲ့ကြတာတွေကိုတွေ့ရပါတယ်။အီရန်မှာကုန်စည်နှုန်းတွေကြီးမြတ်မှုနဲ့အလုတ်လက်မဲ့နှုန်းတိုးလာမှုတွေကိုစန့်ကျင်ဆန္ဒပြမှုတွေကကြာသပတေးနေ့နဲ့တောက်ချာနေတို့မှာနိုင်ငံတဝမ်ကမြို့တွေမှာ ပြုလုပ်ခဲ့ကြတာဖြစ်ပါတယ်အီရန်ရဲ့စီးပွားရေးကထိုင်းနေပြီးတော့ငွေကြေးဖောင်းပွားမှုကထိုးတက်လာနေတဲ့အချိန်ထဲမှာပဲအလုံးလက်မဲ့နှုန်းကလည်း 12.4 ခန့်နှုန်းရှိနေတာဖြစ်ပါတယ်နိုင်ငံရဲ့စီးပွားရေးပြန်ကောင်းလာရပါစေမယ်ဆိုတဲ့ဂရီကဝတ်နဲ့ပြီးခဲ့တဲ့မေလရွေးကောက်ပွဲကထပ်ပြီးတော့အနိုင်ရခဲ့တဲ့အီရန်သမ္မတဟိုဆန်ရူဟာနီကိုဆန္ဒပြသူတွေစန့်ကျင်ကြွေးကြော်ခဲ့ကြသလိုဆန္ဒပြသူတချို့ကတော့ဆီးရီးယားသမ္မတဘရှောအယ်အာဆတ်ဆိုရကိုအီရန်ဘက်ကထောက်ခံမှုပါဝင်အီရန်ရဲ့နိုင်ငံသားရေးမူဝါဒတွေကိုစန့်ကျင်ကြွေးကြော်ခဲ့ကြပါတယ်ခင်ဗျာ
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံကြားကီလိုမီတာ2600ကျော်ရှည်လျားတဲ့နယ်စပ်ရဲ့62ရာခိုင်နှုန်းလောက်ကို2018အကုန်မှာချန်စီယိုအပီးခတ်ဖို့လုပ်နေတယ်လို့ပါကစ္စတန်ကပြောဆိုလိုက်ပါတယ်။အခုလိုပါကစ္စတန်ဘက်ကလှုပ်ဆောင်မှုဟာစစ်သွေးကြွတွေကျူးကျော်ဝင်ရောက်နေတယ်လို့နှစ်ဖက်ဆွဆွဲနေမှုတွေကိုထိထိရောက်ရောက်ကင်တွယ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်။ပါကစ္စတန်စတက်ကဥစည်းလှုပ်ဆောင်မဲ့ချန်စီယိုကိုဒီနှစ်စမ်းလောက်မှာစတင်မှာဖြစ်ပြီးနေဆက်ဒေသကအကြမ်းဖက်သမားတွေဝင်ရောက်မှုအများဆုံးဖြစ်တဲ့ဆိုတော့ကီလိုမီတာ150လောက်ရှိတဲ့အပိုင်းကတော့ချန်စီယိုကပ်ပြီးနေပါပြီ။ကိုပင်မြင့်နဲ့တန်ဆူချိုနှစ်ထပ်စီးရုပ်ဟာတစ်ခုနဲ့တစ်ခု6ပေချပါတယ်ပေ12000လောက်မြင့်နဲ့နှင်းဖုံးတောင်နေနဲ့တောင်ထူဓာတ်တဲ့နေရာတစ်လျှောက်စီးရုပ်ကမှဖြစ်ပြီးဒီစီမံကိန်းဟာဒေါ်လာ3550ကုန်ကြမယ်လို့လည်းခန့်မှန်းထားပါတယ်2018ခုနှစ်ကုန်လောက်မှာအပြီးလုပ်ဖို့မှန်းထားတယ်လို့ဘိုချုပ်အာရှရစ်ဂါဖောကပြောပါတယ်2ကီလိုမီတာလောက်မှာကင်းယုံတယုံထားပြီးအဆောင်ချဖို့ရည်ရွယ်တာမို့တောင်းနဲ့ချီတဲ့တပ်သားတစ်တွေခေါ်ယူနေတယ်လို့လည်းပြောပါတယ်။အခုလိုနေဂျာစီယိုခတ်တာကိုအာဖဂန်နစ္စတန်ဘက်ကကန့်ကွက်ပါတယ်။အခုနေဂျာဒေသဟာ1893ခုနှစ်ဗြိတိရှ်တွေရေးဆွဲခဲ့တဲ့နေဆက်ဖြစ်တာကတကြောင်စီယိုတစ်ဖက်တစ်ချက်နေထိုင်တဲ့မိသားစုတွေတကွဲတပြားဖြစ်မှဆိုးတဲ့အချက်တွေကြောင့်ကန့်ကွက်တာလို့ပြောပါတယ်။
အဲဆွန်ရောက်တွေဟာအီရန်နဲ့ဆီးရီးယားနိုင်ငံတွေအားအများစုမှာအကြီးအကျယ်ရေးနှိမ့်ခဲ့ပုံရပါမယ်လေ။အဖွဲ့တွေဟာလုံးဝအမြင့်ပြုတ်သွားတာမဟုတ်ဘူးလို့အဖွဲ့ရဲ့ချင်းချောက်မှုကိုစောင့်ကြည့်လေ့လာနေတဲ့နိုင်ငံပေါင်းစုံကစစ်ဖက်နဲ့ထောက်လှမ်းရေးအရာရှိတွေကပြောပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတို့စစ်မြေပြင်တွေမှာအရင်ကအဖွဲ့ရဲ့အင်အားဟာတောင်းတဲ့ချီရှိခဲ့ပေမဲ့အခုခါမှာတော့တထောင်လောက်တော့မကြံတော့ဘူးလို့ယုံကြည်ကြောင်းအဆွန်ရောက်တွေကိုချီးမုန်းနေကြတဲ့ညွန်ပေါင်းတပ်ဖွဲ့တာဝန်ရှိသူတွေကမှတ်ယူနေကြပါတယ်။ဒါပေမဲ့ထိတန်းတာဝန်ရှိသူတွေကတော့အဆွန်ရောက်တွေရဲ့အန္တရာယ်ကိုစိုးရိမ်နေစေဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့စစ်ပွဲကမပြီးသေးကြောင်းဒီလူတွေကိုလိုက်လံတုတ်တင်ရှင်းလင်းတာဟာမပြီးသေးဘူးလို့တောက်ကြနေကပင်နဂွန်စစ်ဌာနချုပ်မှာသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။အခုလော်လော့ဆယ်မှာတော့အမေရိကန်နဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာဂျန်နဲ့ IS စစ်သွေးကြွတွေအတော်များများခိုးလုံနေကြတဲ့ဆီးရီးယားနိုင်ငံရက်ကာမျိုးကနေအီရတ်နိုင်ငံနယ်စပ်အထိရှိတဲ့ယူဖရတီမြဝအလဲပိုင်းဒေသကိုအဓိကထားပြီးတော့ဆစ်စင်ရေးတွေလှုပ်ဆောင်နေတယ်လို့ပြောပါတယ်ခင်ဗျာ
ယူအေဘေးကအတန်ညနေပိုင်းမြမဘာသာဆစ်စင်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ19 kHz 1683ညလိုင်းနိုမီတာ19 kHz 1556လိုင်းနိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားနိုင်ငံကိုရေနံထုတ်ကုန်တွေလွှဲပြောင်းတယ်လို့တန်တရားရှိတဲ့နောက်ထပ်သင်္ဘောတစင်းကိုထပ်ပြီးတော့ဖမ်းဆီးတဲ့အကြောင်းတောင်ကိုရီးယားကဒီကနေ့တင်းငွေတွေနဲ့မှကြေညာလိုက်ပါတယ်။ပနားမအလန်တင် KOTI သင်္ဘောကိုလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကပျုံတစ်ဒန်ဂျင်းစိတ်ကမ်းမှာဖမ်းဆီးခဲ့ကြောင်း AFP သတင်းကဖော်ပြတာပါလွန်ခဲ့တဲ့3ရက်တာအတွင်းတောင်ကိုရီးယားဘက်ကစုံစမ်းစစ်ဆေးနေကြောင်းအသိပေးပြောဆိုထားတဲ့ဒုတိယမြောက်တင်ဘောလည်းဖြစ်ပါတယ်မြောက်ကိုရီးယားတင်ဘောကိုသမုဒ္ဒရာထဲမှာရေနံနေလွှဲပြောင်းပေးခဲ့တယ်ဆိုတဲ့တန်တရားနဲ့ဟောင်ကောင်အလန်တင် Lighthouse ဝင်းမိုးကိုနိုဝင်ဘာလအတွင်းဖမ်းဆီးစစ်ဆေးခဲ့ကြောင်းပြီးခဲ့တဲ့တောက်ကြနေတုန်းကတောင်ကိုရီးယားအစိုးရကကြေညာခဲ့တာပါမြောက်ကိုရီးယားနိုင်ငံအနေနဲ့တန်းစင်ပြီးလောင်စာနဲ့ရေနံစိမ်းလက်ခံရယူနိုင်တဲ့ပမာဏကိုကန့်သတ်တဲ့ဒဏ်ခတ်ပိတ်ဆို့မှုအစ်ကိုပြီးခဲ့တဲ့နိုဝင်ဘာလအတွင်းကုလသမဂ္ဂလုံခြုံရေးကောင်စီကချက်မှတ်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်တင်းတပ်ဒုံးကျည်အစီအစဉ်တွေကိုရပ်တန့်နိုင်ရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတစ်ခုလည်းဖြစ်ပါတယ်ရှင်။
Nemi Bang Saimu Nyan Bon in the Kashmir Reza Ma, the Bon Puriga, India, Yabidus Kango, Dignit, and Ningle Ma, way out like Kerajao, India Sadia, the Somido, No Utan Yadarello, India Anabaniga Piovare, let for your Tambama, Shire, Sakango, the Natamani Outamina, Dignamina, Sobanga, Wayao Bido, the Nadi Labibon in the Pikataka Kerello, Pidus Poya, Piogoya, Rajesh Radavka Piovare, Scanema Shire, Taporiga, Eight Kaida Durigo Piamido, Pikaka, Elu Leduga Piovare. India said then got up over in the bone in here, yet up for the guy, Siku Yala, be the scango, why me, Taikai, Lara to the go, a piano, pick up, Taikai, Kerelo, Subare, Dibidus can ha, catch me at down yard, Dizane, Indian and Naga, Komi, Dizago, chase up, Itare, Mahavi, Ajara, we be Lama, the Shell, Masira, Pibare. This can ha, the bone goes, Sissy, Lodebian, Cesarigo, Legend, Binide, Legends can let Pibare. India go tall and India the bone poor, they got a pergamara, the Dakai Muhatruya, let's have Pidelu, a good chain, you also Jim Sidibal, yeah?
Afghanistan and ship high Nagaha Pineka, Atuba, a canat kumha, a digan bone poke, Dakai Kanaja, Ludas in Jordi Sonyabade, they song to Sangaya Shippi, Tanyayatu, Satong Ushide, Jam Tida Sanya, Tawan Shitu got Vuego, a deep you body, Mune Ocho Yemu Hawya Atuba, Kanama, Pagwemu Pietaba, but do lectures Raguro, Matia, Divaushe.
Kawadwanga, Muji, the Malam, men at home session at the go, chose a boat, Suija, Meduria, Longyomu, the Chunya, Ma, the Inet, Chile, Yewonandi, Sipa, Longyos, and Yawonandi go, Tawan Chatama, Pibare, American, Bilazo, New York Times, Quega. နှစ်သက်ကူးချိန်မှာနှစ်စဉ်ကျင်းပတဲ့ဒီနှစ်ဟောင်းဘောလုံးကိုချပြီးတော့နှစ်သက်ကူပြောင်းတာကိုစောင့်ကြည့်စင်နေကြတဲ့ပရိသတ်ကနှစ်တန်းလောက်လာရောက်မဲလို့ခမန်းထားတာမျိုးအဲ့နေရာတဝိုက်မှာဝင်ရောက်မဲ့သူတွေအတွက်စစ်ဆေးမှုကိုနှစ်ဆင့်လှုပ်ဆောင်မှာဖြစ်တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်တင်ပေးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို အမေရိကန်ပြည်ထောင်စုပရတိန်နဲ့နိုင်ငံကြီးတချို့မှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးဇင်ဘာဘွေအပါအဝင်နိုင်ငံတချို့မှာတော့နိုင်ငံရေးအပြောင်းအလဲတွေရှိခဲ့ပါတယ်။ခရိုင်နှစ်တွေလိုပဲသဘာဝဘေးဒဏ်တွေကလည်းနိုင်ငံအတော်များများကြုံတွေ့ခဲ့ကြတာပါ။2019ခုနှစ်အတွင်းအဖြစ်ပျက်တွေကိုစုစည်းထားတဲ့
နှစ်ထောင်ဆယ်ခုနှစ်ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ဖော့လော်ဒရီဟောလီဝုဒ်နိုင်ငံကလေဆိပ်အတွင်းကခီးဆောင်အိတ်တွေထုတ်ယူတဲ့နေရာမှာအသက်26နှစ်အရွယ်အီရတ်စစ်ဗျံဟောင်းတူကလူတွေကိုသလက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးခဲ့ရပါတယ် ဒေါ်နယ်ထရမ့်ကြံသစ္စာချိန်ဆိုပါတယ်အိုင်ဒေါ်နယ်ဒ်ဂျွန်ထရမ့်ဒူဆာလမ်လီစဝဲယ်တမရထရမ့်ကြံကျင်နေတဲ့အချိန်အမေရိကန်ပြည်ထောင်စုရဲ့မြို့ကြီးတချို့မှာစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းပေါ်ပေါက်ခဲ့ပါတယ်ကျွန်တော်လည်း26နှစ်နေမှာပဲဆွမ်းရောက်အစ္စလာမစ်စစ်သွေးကြွတွေအမေရိကန်ပြည်ထောင်စုရဲ့မဝင်ရောက်နေအောင်ပို့ပြီးတော့တင်းတင်းကြပ်ကြပ်ဟန်တောင်းက
ီလို့ဆိုပြီးခေါင်းဆောင်ကင်ဂျုံအွန်းကိုယ်တိုင်ကြီးကြပ်ဆောင်ရွက်နေတဲ့ဓာတ်ပုံတွေနဲ့အတူမြောက်ကိုရီးယားအစိုးရရုပ်တံကဖေဗူလာ23ရက်နေ့မှာပြသပါတယ်တလက်ကနေတာဝေးပြပဲထင်းဒုံးကြီးတက်ကိုအောင်အောင်မြင်မြင်စမ်းသပ်ပြစ်လွန်နိုင်ခဲ့တာဖြစ်တဲ့ဆိုပြီးနောက်ထပ်အဆင့်မြင့်လက်နက်အစီအစဉ်တွေတွင်းမြင့်လှုပ်ဆောင်သွားမယ်လို့လည်းမြောက်ကိုရီးယားဘက်ကချိန်ချောက်ခဲ့ပါတယ
် North Korea is a big problem
မြောက်ကိုရီးယားရဲ့ဒုံးကြီးတွေပြစ်လွန်စမ်းသပ်ပြီးမှာပဲမြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်တုံ့ပြန်ခိုင်တင်သွားမယ်အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖေဖော်ဝါရီလ17ရက်နေ့မှာပြောဆိုလိုက်ပါတယ်
ပါကစ္စတန်နိုင်ငံတောင်ပိုင်းကဆူဖီဗလီမှာလူတွေအများပြားရှိနေတဲ့အချိန်ဖေဖော်ဝါရီလ16ရက်နေ့တုန်းကအသေးခံဘုံကွဲသူတဦးဝင်ရောက်တိုက်ခိုက်တာကြောင့်လူ82ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့အများပြားထိခိုက်ဒဏ်ရာရခဲ့ပါတယ်။ရှာဝါရှရီဖ်မြို့မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပါကစ္စတန်နိုင်ငံမှာအင်အားယူလှုပ်ရှားလာနေတဲ့ IS အဖွဲ့ကပြောဆိုခဲ့ပါတယ်
။မေဂန်ပြည်တော်စုမှာတော့2016သမ္မတယူကော့ဘွဲမဲဆွဲလှုပ်ရှားမှုနောက်ပိုင်းကာလသူနဲ့တခြားလူတွေကြားဆက်သွယ်ပြောဆိုမှုတွေကိုသမ္မတဟောက်ဘရက်ကိုဘားမားကကြားဖြတ်ခိုးယူနားထောင်ခဲ့တာတွေလုပ်ခဲ့တဲ့ဆိုပြီးသမ္မတဒေါ်နယ်ထရန့်ကမတ်လ4ရက်နေ့မှာဆွဆွဲပြောဆိုပါတယ်ဒီလိုဆွဆွဲခဲ့ပြီးမဲ့လဲတက်တဲ့ထောက်ထားတစုံတရာပြခဲ့တာမျိုးတော့မရှိပါဘူ
းမိုးကောင်ရေရှားမှုတန်းကိုဆူဆူဝါးဝါးခံခဲ့ရတဲ့ဆိုမာလီယာနိုင်ငံမှာအငက်ပြီးကြားရမှုအခြေအနေကိုဟန့်တားနိုင်အောင်ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့ကုလသမဂ္ဂအထူးရင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကမတ်လ9ရက်နေ့မှာတိုက်တွန်းလိုက်ပါတယ်။ဆိုမာလီယာနိုင်ငံမှာလူ3,000နီးပါးနေစဉ်လိုအပ်တဲ့အစာအာဟာရအပြည့်အဝမရရှိကြဘဲစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ကမ္ဘာစာနာရေးခါအစီအစဉ် WFP ကလည်းပြောဆိုထားပါတယ
်။တောင်ကိုရီးယားနိုင်ငံမှာသမ္မတဟောက်ဘက်ကွန်ဂရက်ကိုအရေးယူမဲ့ဆွေးနွေးချက်တရားရုံးကကြေညာလိုက်ပြီးမတ်လ10ရက်နေ့ကဖွဲ့စည်းပုံတရားရုံးအပြင်ဘက်မှာသမ္မတကိုထောက်ခံသူတွေတောင်းနေချီစုဝေးဆန္ဒပြပြီးရဲတွေနဲ့ထိတဲ့ရင်ဆိုင်ခဲ့ကြပါတယ်။သမ္မတဟောက်ဘက်ကွန်ရေးဟာစီးပွားရေးလုပ်ငန်းကြီးတွေမှာပါဝင်ပတ်သက်တဲ့အဂတိလိုက်စားမှုရွှေတော်ပုံတစ်ခုနဲ့ပတ်သက်ခဲ့တာကြောင့်သမ္မတရာထူးကနေဖယ်ရှားခံခဲ့ရတာပ
ါပီရူးနိုင်ငံပစိဖိတ်ပင်လယ်ပြင်မှာပြီးခဲ့တဲ့မတ်လတုန်းကတာမထက်ပိုးပြီးတော့ရုတ်တရက်အပူလွန်ခဲ့တာကြောင့်ဆယ်စုနှစ်တွေအတွင်းပထမဆုံးအဖြစ်နဲ့လူတရာကျော်သေဆုံးခဲ့ရတဲ့အထိမိုးကြီးရေရှမ်းတာတွေဖြစ်ခဲ့ပါတယ်မြေပြိုရာနဲ့မြေချောင်းတွေရေရှမ်းတာကြောင့်အဝေးပြေးလမ်းမကြီးတွေရေမြုပ်ပြီးကောက်ပဲသီးနှံတွေအများပြားပျက်စီးခဲ့ရပါတယ်
မလာ20နှစ်လေးကဗြိတိန်နိုင်ငံလန်ဒန်မြို့ကဝက်စ်မင်စတာတရားဝင်မှာယူရတယောက်ကလမ်းသွာလမ်းလာတွေကိုကားနဲ့လိုက်တိုက်တာကြောင့်လူ၄ယောက်သေဆုံးခဲ့ရပြီးအဲ့ဒီမျိုးသားကပဲလွှတ်တော်အစိုးရဝင်တွေကရဲဝင်တန်းတယောက်ကိုဓားနဲ့ထိုးပြီးတိုက်ခိုက်ခဲ့ပါတယ်တိုက်ခိုက်ခဲ့တဲ့မျိုးသားကိုနောက်ဆုံးခင်းပြစ်ပွားတဲ့နေရာမှာပဲရဲကသတင်းနဲ့ပြစ်ဒတ်ခဲ့ပါတယ
်ရုရှားနိုင်ငံမော်စကိုမြို့မှာတော့အချင်းပြတ်ချစားမှုတွေကိုစတင်ပြီးဝန်ကြီးချုပ်ဒီမီထရီမက်ဖီဒက်ဖ်ယာရုကနေဆင်းပေးဖို့အတွက်တောင်းဆိုဆန္ဒပြကြဖို့အတိုက်ခံတွေကပြည်သူတွေကိုနှိုးဆော်ခဲ့ပြီးတဲ့နောက်မတ်လ26ရက်နေ့ကပူရှ်ကင်စကာယာယဉ်ပြင်မှာလူတွေထောင်ထဲချပြီးတော့ဆန္ဒပြခဲ့ကြပါတယ်
။ဗနီဇွဲလားနိုင်ငံမှာအတိုက်ခံခေါင်းဆောင်တွေနဲ့တရားရုံးချုပ်ပြင်ပမှာလုံခြုံရေးယူထားတဲ့စောင့်ဖွဲ့တွေကြားမတ်လ30ရက်နေ့ကထိတဲ့ရင်ဆိုင်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်။သမ္မတနီကိုလတ်မက်ဒရိုကိုအာဏာရှင်တယောက်ဖြစ်တိုက်ခံတွေကဆွဆွဲပါတယ်။ကွန်ဂရက်စ်လွှတ်တော်ရဲ့လုပ်ငန်းတွေကိုအစိုးရလိုလားတဲ့တရားရုံးချုပ်ကအပိုင်စီအာဏာသိမ်းလိုက်တာဆိုပြီးအတိုက်ခံဒီဘက်ကကန့်ကွက်ဆန္ဒပြခဲ့ကြတာပ
ါရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကနေရောက်ယထာဘူတာရုံတစ်ခုမှာဧပြီလ3ရက်နေ့ကအသေးခံဘုတ်ကွဲတိုက်ခိုက်ခံရတာမှာတော့14ဦးသေဆုံးပြီးအများပြားထိခိုက်ဒဏ်ရာရခဲ့ပါတယ
်အမေရိကန်ဒုသမ္မတမိုက်ပန်စ်ဟာဧပြီလ19ရက်နေ့ကတောင်တန်းမြောက်ကိုရီးယားနိုင်ငံနယ်စပ်အကြားစစ်မဲ့ဆုံးဒေသကိုသွားရောက်ပါတယ်အမေရိကန်အနေနဲ့မြောက်ကိုရီးယားပေါ်မဟာဗျူဟာရတိုက်ခတ်ခဲ့တဲ့ကာလကုန်ဆုံးသွားပြီလို့သတိပေးပြောဆိုခဲ့တယ
်။မေလ9ရက်နေ့ကကျင်းပတဲ့ပြင်သစ်သမ္မတရွေးကောက်ပွဲမှာအီမန်နျူအယ်မက်ခရွန်နိုင်ရပါတယ်။ဥရောပသမဂ္ဂကိုလိုလားတဲ့အလယ်လက်ဝါတီအီမန်နျူအယ်မက်ခရွန်ကိုပြင်သစ်ပြည်သူတွေကသမ္မတတဲ့အဖြစ်နဲ့ရွေးချယ်လိုက်ကြဖြစ်ပြီးတော့ရွှေ့ပြောင်းချေချနေတဲ့သူတွေကိုမလိုလားတဲ့မူဝါဒတွေကင်ဆယ်သူအမျိုးသားရေးဝါတီမရင်းလက်ဖန်ရှုံ့နေသွားခဲ့တာပါ။ပြင်သစ်နိုင်ငံသမိုင်းမှာမဲလာပြီးတဲ့သူအရေးအတွက်မကြုံဘူးအောင်နေတဲ့ရွေးကောက်ပွဲလို့သတင်းတွေမှာရေးကြပါတယ
်။မေလာအတွင်းတူရကီသမ္မတဒေးရဒါဒိုဂန်ဝါရှင်တန်မြို့တော်ကိုရောက်လာပြီးသမ္မတနဲ့လိုက်ပါလာတဲ့အဖွဲ့နဲ့ဆန္ဒပြသူတွေအကြားခိုက်ရန်ဖြစ်ပွားခဲ့ပါတယ်။ဝါရှင်တန်မြို့တော်တူရကီတန်မတ်ကြီးအင်ရှင်ဖြစ်ပွားခဲ့တဲ့ခိုက်ရန်ဖြစ်ပွားမှုဟာငင်းချမ်းစွာဆန္ဒပြနေသူတွေအပေါ်အကြမ်းဖက်တက်ခိုက်တဲ့လုပ်ရဲလို့ဝါရှင်တန်ရဲအရာရှိတွေကိုယ်တိုင်ပြောဆိုခဲ့တာပါ။တကယ်မူမှာလူဆက်တယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ
်။မေလ19ရက်နေ့မှာတော့အီရန်နိုင်ငံသားတွေသမ္မတရွေးကောက်ပွဲအတွက်မဲပေးကြပါတယ်။အနောက်နိုင်ငံတွေနဲ့ပုံမှန်ဆက်ဆံရေးထူထောင်ခြင်းနဲ့လက်ရှိသမ္မတဟာဆာရိုဟာနီနောက်တစ်ချိန်ပြန်ရွေးခံခဲ့ရပါတယ်။အီရန်ကိုကမ္ဘာမှာပိုးပြီးပွင့်လင်းလာအောင်လှုပ်ဆောင်မယ့်အကြောင်းနဲ့အီရန်ပြည်သူတွေမျှော်လင့်နေတဲ့လွတ်လပ်ခွင့်တွေကိုအာမခံနိုင်အောင်ကြိုးစားမယ်ဆိုပြီးသမ္မတဟာဆန်ရိုဟာနီကကြေညာခဲ့ပါတယ
်။မေလ20ရက်နေ့မှာတော့အမေရိကန်ဆိုရောArena Grande ဖြော်ပြမယ်။အင်္ဂလန်နိုင်ငံမြောက်ပိုင်းမန်ချက်စတာမြို့ကဂီတဖြော်ပြပွဲအတွင်းအသေးခံဘုံခွဲသူတူဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်လူ22ယောက်သေဆုံးခဲ့ပါတယ
်။ဒီမေလကုန်ပိုင်းမှာပဲသီရိလင်္ကာနိုင်ငံမှာတော့မိုးကြီးကျယ်ရွာသွန်းပြီးမြေပြိုမှုတွေကြောင့်လူပေါင်း100လောက်သေဆုံးခဲ့ရတယ်လို့လူတွေတန်းတဲ့ချီအထိဒုက္ခရောက်ခဲ့ပါတယ်။နောက်ထပ်လူ100လောက်ချက်ပြီးပျောက်ဆုံးနေတယ်လို့လူပေါင်း8000လောက်အရေးပေါ်ခလုံးရေးစခန်းတွေကိုပို့ခဲ့ရပါတယ်။ ဆယ်စုနှစ်တွေအတွင်းအဆိုးဝါးဆုံးရေလွှမ်းမှုမှုကိုသတိလင်္ကာနိုင်ငံရင်ဆိုင်ခဲ့ရတာဖြစ်ပါတယ
်ဂျော်လာလီယန်နီမှာပဲပြည်ထောင်စုလန်ဒန်မြို့မှာရှိတဲ့လန်ဒန်ဘရစ်တံတားပေါ်မှာအကြမ်းဖက်သမား၃ယောက်ကဖန်ကာဒဇင်းနဲ့လူတွေကိုလိုက်တိုက်တာကြောင့်လူ၈ယောက်သေဆုံးပြီးတံတားပေါ်မှာရှိတဲ့သူတွေဒါဇင်နဲ့ချီထိခိုက်ဒဏ်ရာရခဲ့ပါတယ်တက်ခဲ့တဲ့သူ၃ယောက်ကိုရဲကခင်းချပွားတဲ့နေရာမှာပြစ်တက်ခဲ့ပါတယ်ကားနဲ့တက်ခဲ့မှုပြွားခြင်းမရှိမနှောင်းမှာပဲဓာတ်နဲ့ထိုးတဲ့အကြမ်းဖက်တက်ခဲ့မှုတွေလည်းတခြားနေရာ၃နေရာမှာပေါ်ပေါက်ခဲ့ပါတယ်
။ဇွန်လ၅ရက်နေ့မှာတော့ဆော်ဒီအာရေဗျ၊အီဂျစ်၊ဘာရိန်း၊အာရဗ်စိုးပါးများပြည်အောင်စု၊ယေမင်၊မော်ဒိုက်နိုင်ငံတွေကကာတာနဲ့တန်တမန်ဆက်ဆံရေးအဆက်ဆက်ဖြတ်တောက်လိုက်ပါတယ်။ကာတာနိုင်ငံဟာအကြမ်းဖက်ဝါဒကို၆ပတ်ပေးနေတယ်လို့ဆွဆွဲပြီးကာတာနိုင်ငံကတန်တမန်အမှုထမ်းတွေကိုပြန်လည်ခေါ်ယူခဲ့တယ်လို့လေကြောင်းရေကြောင်းသွားလာမှုတွေကိုပါဆိုင်ငံခဲ့ပါတယ်။
ကျွန်းလာတရိယဘတ်အတွင်းပေါ်တူဂီနိုင်ငံလေပိုင်းမှာတော်မီအကြီးအကျယ်လုံခြုံခဲ့တဲ့အတွက်အနည်းဆုံးလူပေါင်း64ယောက်သေဆုံးခဲ့ပါတယ်။အများစုကသူတို့ရဲ့ကားတွေထဲမှာပဲမီးလောင်ပြီးသေဆုံးခဲ့တာပါ။ပြည်ထောင်တဲ့အပူလိုင်းတက်ရောက်ပြီးမိုးမရွာပဲမိုးသက်မုန်တိုင်းတွေတက်ခတ်ခဲ့တဲ့အချိန်မီးအကြီးအကျယ်လောင်ခဲ့တာဖြစ်ပါတယ်။ပေါ်တူဂီဝန်ကြီးချုပ်အန်တိုနီယိုကော့စတာကနိုင်ငံအတွက်၃ရက်ကြာဝမ်းနည်းပူဆွေးတဲ့အထိမ်းအမှတ်နေ့တွေကြီးညာခဲ့ပါတယ်
။1989ခုနှစ်တီယန်နမ်မင်ရင်ပြင်လှူရှားမှုမှာထိရှားခဲ့တဲ့တရုတ်နိုင်ငံကလူရဲငြိယရေးဆုရှင်လှူရှားဖို့ဇူလိုင်လ23ရက်နေ့မှာဖွဲ့လွှင်းသွားပါတယ်။သူပြပမှာတွားပြီးစေကုသခံမယ်ဆိုရင်တိတ်နောက်မကျနိုင်သေးဘူးလို့တရုတ်စစ်ရုံးကိုတွားရောက်ကြည့်ရှုခဲ့တဲ့အနောက်နိုင်ငံဆရာဝန်တစ်ဦးကပြောကြားပြီးတော့ရပ်ပိုင်းတွင်မှာပဲဖွဲ့လွှင်းသွားခဲ့တာ
ပါ။ဩဂုတ်လဒုတိယပတ်တွင်အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့စ်ဘေးမြို့မှာသူပြည်လူမျိုးရေးဝါဒီတွေနဲ့သူတို့ဆန့်ကျင်သူတွေကြားထိတ်တိုက်ရင်ဆိုင်မှုတွေပေါ်ပေါက်ခဲ့ပြီးအဓိကယုံတွေကြားလူတယောက်သေဆုံးခဲ့ပါတယ်။ဆယ်လော့စ်ဝေမြို့လေပန်းချံတွင်မှရှိနေတဲ့အမေရိကန်ပြည်တွင်းစစ်အတွင်းတောင်ပိုင်းခွဲတော်ရေးအုပ်စုတွေဘက်ကဦးဆောင်တက်ခဲ့တဲ့ဗိုလ်ချုပ်ကြီးရောဘတ်အီလီရဲ့ရုပ်ထုကိုဖယ်ရှားမဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်ပြီးလူပြူဆွံ့ရောက်လူမျိုးရေးအုပ်စုတွေဆန္ဒပြခဲ့တာပါ။တံပြန်ဆန္ဒပြသူတွေကိုလူပြူဆွံ့ရောက်တွေဘက်ကလူတယောက်ကကားစင်းနဲ့ဝင်တိုက်ခဲ့တာကြောင့်အသက်32နှစ်အရွယ်မျိုးသမီးသူသေဆုံးခဲ့ပါတယ
်။ဩဂတ်စ်လဒုတိယအပတ်အတွင်းဆီရီယာလင်ဟိုနိုင်ငံမြို့တော်ဖရီတောင်းမှာရေကြီးမြေပြိုကျကြောင့်သေဆုံးသူ400ကျော်ရှိခဲ့ပါတယ်။နိုင်နဲ့ချီပြီးမိုးကြီးကျယ်ရွာသွန်းခဲ့ပြီးတဲ့နောက် recent data ကလမ်းတွေရွှေ့မြေကြီးတစ်စင်းလိုဖြစ်သွားခဲ့ပါတယ်။ဘေးဒုက္ခကြောင့်အနည်းဆုံးလူ1000လောက်လည်းအိုးအိမ်မဲခဲ့ရပါတယ
်။ဩဂုတ်လနောက်ဆုံးပတ်အတွင်းအမေရိကန်ပြည်တော်စုတက်ဆက်စ်ပြည်တွင်းမှာအပြင်းထန်ဆုံးဟာဗေးမုန်တိုင်းတက်ခတ်ခဲ့တာကြောင့်လူ၁၁ယောက်ထဲမှနေသေဆုံးခဲ့ပါတယ်1962ခုနှစ်နောက်ပိုင်းတက်ဆက်စ်ပြည်နယ်ကြုံခဲ့ရတဲ့မုန်တိုင်းတွေထဲမှာအပြင်းထန်ဆုံးဖြစ်ပြီးရေနံနဲ့သဘာဝဓာတ်ငွေထုတ်လုပ်ရေးလုပ်ငန်းတွေအကြီးအကျယ်ထိခိုက်ခဲ့ရပါတယ
်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်ကိုစက်တင်ဘာလ၁၀ရက်နေ့ကဟာရီကိန်းမုန်တိုင်းအာမာဝင်ရောက်တက်ခတ်ခဲ့ပါတယ်တနာရီကို215ကီလိုမီတာနှုန်းနဲ့တိုက်ခဲ့ရပါဖလော်ရီဒါပြည်နယ်မှာအရေးပေါ်ခလုံးရေးစခန်း400လောက်ဖွင့်လှစ်ခဲ့ရပြီးလူဦးရေရဲ့၄ဘုံတစ်ဘုံကျော်ဖြစ်တဲ့လူငါးသန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့ဖို့အာဏာပိုင်တွေကညွှန်ကြားခဲ့ရပါတယ်။အာမာမုန်တိုင်းကြောင့်အမေရိကန်ပြည်ထောင်စုပိုင်ပေါ်တိုရီကိုကျွန်းမှာတော့နေထိုင်သူ43ယောက်သေဆုံးခဲ့ရပါတယ်
။စက်တင်ဘာလ24ရက်နေ့ကကျင်းပတဲ့ဂျာမနီနိုင်ငံကထူးထူးရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အန်ဂလာမာကဲကပဲ၄ချိန်မြောက်သက်တမ်းအတွက်ထပ်ပြီးအနိုင်ရရှိသွားပါတယ်။ဝန်ကြီးချုပ်အန်ဂလာမာကဲဟာဒုတိယကမ္ဘာစစ်ပြီးကလေးကဆိုရင်တက်တန်းလေးချိန်စက်တိုက်ဝန်ကြီးချုပ်ဖြစ်သူ၃ဦးထဲမှာ2ဦးပါဝင်ဖြစ်လာခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုနီဗာဒါပြည်နယ်လက်စ်ဗေးဂတ်စ်မြို့ကဒီတာထော်ပြပွဲတစ်ခုအတွင်းသနတ်သမား2ဦးပြစ်ခတ်ခဲ့တာကြောင့်အောက်တိုဘာလ၁ရက်နေ့ကလူ58ယောက်သေဆုံးပြီး200ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အမေရိကန်ခေတ်သစ်သမိုင်းမှာသနတ်သမား2ဦးရဲ့လက်ချက်နဲ့အဆိုးအဝါဆုံးလူစုလူဝေးအတွင်းပြစ်ခတ်မှုဖြစ်ခဲ့တာပါ။ပြစ်ခတ်မှုကျူးလွန်ခဲ့တဲ့သူအသက်64နှစ်အရွယ်အမျိုးသားစတီဖန်ပက်ဒော့ခ်တဲကိုခဲ့တဲ့Las Vegas Hotel ကနေသူနေထိုင်တဲ့အိမ်တလုံးကနေနောက်ထပ်တနက်40လောက်ကိုလည်းရဲတပ်ဖွဲ့ကသိမ်းဆည်းရမိခဲ့ပါတယ
်။ဟောဒဘလာ30ရည်ကပဲနယူးယောက်မြို့ရဲ့ Lower Manhattan ရပ်ကွက်မှာလမ်းသွားသူတွေနဲ့ဆက်ပြီးစီးသူတွေကိုအကြမ်းဖက်သမားတစ်ယောက်က truck ကားနဲ့ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ၈ယောက်သေဆုံးပြီးတော့တရားစင်နဲ့မင်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တခက်ခဲ့သူဟာဥဇ်ဘက်ကစ္စတန်နိုင်ငံကနေ2010ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့အသက်29နှစ်အရွယ်ဆေဖလိုဆိုက်ဘော့ဖ်ဆိုသူဖြစ်ပြီးအခင်းဖြစ်ပွားပြီးမကြာခင်မှာပဲရဲတွေကသူ့ကိုဖမ်းဆီးမိခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်ကိုနိုဝင်ဘာလ3ရက်နေ့မှာစတင်ခဲ့ပါတယ်။ 12ရက်ကြာအာရှ၅နိုင်ငံခီးစဉ်အတွင်းဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုတွားရောက်ခဲ့တယ်လို့ဗီယက်နမ်မှာချင်းပါတဲ့အေဖက်ခေါ်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုညီလာခံနဲ့ဖိလစ်ပိုင်မှာ30ချိန်မြောက်အာဆီယံထိပ်သီးညီလာခံတွေကိုတက်ရောက်ခဲ့ပါတယ်ရှင
်ဒီဘဝနိုင်ငံမှာတိုင်းပြည်အာဏာကို38နှစ်ကြာချုပ်ကိုင်ခဲ့တဲ့သမ္မတရောဘတ်မုဂဘီနိုဝင်ဘာလအတွင်းဂျာတူကနှုတ်ထက်ပြီးတဲ့နောက်ဒုသမ္မတဟောင်းအီမန်ဆန်မနဂဝါသမ္မတသည်အဖြစ်ကျန်းသက်စွာချိန်ဆခဲ့ပါတယ်။အတိုက်ခံတွေပေါ်ညှိနှိုင်းသိမ်းဆက်ပြီးလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်တယ်လို့လူသိများတဲ့အသက်63နှစ်အရွယ်ရောဘတ်မုဂဘီသမ္မတဂျာတူကနှုတ်ထွက်လိုက်ရတဲ့သတင်းက2019ခုနှစ်အတွင်းကြီးမားတဲ့ကမ္ဘာနိုင်ငံရေးအပြောင်းအလဲသတင်းတစ်ခုဖြစ်လာခဲ့ပါတယ်။
မစ္စရာဘာနိုဝင်ဘာလ25ရက်နေ့ကကီချင်းနိုင်ငံကပလီတခုကိုအာရစ်စစ်သွေးကြွတွေဝင်ပစ်တာကြောင့်လူပေါင်း135ဦးထက်မနည်းသေဆုံးခဲ့ရပါတယ်။နိုင်ငံမြောက်ပိုင်းဆိုင်တိုင်းပြည်နယ်အယ်အာရစ်မြို့တော်အပြင်ဘက်ကဘာအယ်အဘတ်မြို့မှာတောက်ကြနေပလီတက်ဝှေ့ပြူနေတဲ့သူတွေကိုအကြမ်းဖက်သမားတွေကပစ်ခတ်တိုက်ခိုက်ခဲ့တာပါ။အကြမ်းဖက်တိုက်ခိုက်သူ20ကနေ30ကျားရှိတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။
နိုဝင်ဘာလ15ရက်နေ့ကပဲအာဂျင်တီးနားရေတပ်တပ်ဖွဲ့ဝင်44ယောက်ပါတဲ့ရေကုတ်သမားတစ်စင်းနိုင်ငံတော်ပိုင်းကမ်းလွန်ဘေးလင်းပြည်မှာဆက်အသွယ်ပြတ်တောက်ပြီးကြောက်ဆုံသွားခဲ့ပါတယ်။ရှစ်မီတာမြင့်တဲ့လှိုင်းလုံးကြီးတွေနဲ့တနာ84ကီလိုမီတာတိုက်နေတဲ့လေပြင်းတံကိုရင်ဆိုင်ပြီးနိုင်ငံတကာကသမောတွေနဲ့ရဟတ်ရှင်တွေကူညီရှာဖွေပေးခဲ့ကြပြီးမဲ့ပြန်မတွေ့ခဲ့ပါဘူး။ဒီဇင်ဘာလ1ရက်နေ့မှာကယ်ဆယ်ရှာဖွေရေးအစီအစဉ်တွေတရားဝင်ရက်ဆက်လိုက်ပြီးဆိုပြီးအာဂျင်တီးနားရေတပ်ကကြေညာခဲ့ပါတယ်။
နိကုငယ်ဒီနိုဝင်ဘာလနောက်ဆုံးပတ်အတွင်းမှာပဲအင်ဒိုနီးရှားနိုင်ငံအဖမ်းဖြေဗားလီချွန်းမှာရှိတဲ့အာဂွန်မီတောင်ကနေမိခိုးပြာနယ်ချော်ရီတွေထွက်လာတာကြောင့်အာဂွန်တောင်အနီးပတ်ဝန်းကျင်တစ်ဝိုက်ကလေစိတ်ကိုယာယီပိတ်ခဲ့ရတယ်လို့လေရင်အဝင်အထွက်ခီးစဉ်400ကျော်ဖျက်သိမ်းခဲ့ရပါတယ
်။နိကုငယ်ဒီချိန်ခရစ်စမတ်ဂါလာမှာပဲဖိလစ်ပိုင်နိုင်ငံမှာတမ်ဗင်မုန်တိုင်းတက်ခတ်ခဲ့တာကြောင့်လူ160ကျော်သေဆုံးခဲ့တယ်လို့လူအများအပြားပြောဆုံးခဲ့ပါတယ်။ဟုတ်တဲ့ကြောင့်ဖိလစ်ပိုင်တောင်ပိုင်းမှာလူ9000ကျော်အိုးအိမ်တွေဆုံးရှုံးခဲ့ရတယ်လို့ဖိလစ်ပိုင်အစိုးရရာရှိတွေကပြောပါတယ်။2019ခုနှစ်ကအနောက်နိုင်ငံတွေမှာကျန်းမာတိုက်ခိုက်မှုတွေတော်တော်များများကြုံခဲ့ရတဲ့နှစ်ဖြစ်တယ်လို့သဘောဝဘေးဒဏ်တွေလည်းခါတိုင်းနှစ်တည်းလိုပဲနိုင်ငံတကာမှာရင်ဆိုင်ကြုံတွေ့ခဲ့ရတဲ့နှစ်တည်းဖြစ်ကြောင်းပါခင်ဗျာ
။2019ခုနှစ်အတွင်းအနှစ်ချုပ်ဆောင်းပါးကိုထုတ်လွှင့်ပေးလိုက်တာပါ။ခုတော့သတင်းအကျဉ်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါဦး။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့2018ခုနှစ်နှစ်သစ်အတွက်ကြီးညာချက်မှာတော့ပဋိပက္ခတွေပုံမှုနှဆိုင်လာပြီးနျူကလ িয়ার လက်နက်တွေအပေါ်စိုးရိမ်ဆက်ဒုစိုးရိမ်စိတ်တွေထိုးလာတဲ့အပေါ်သတိပေးထားပြီးကမ္ဘာကိုအဆုံးစွန်သတိပေးတက်လှမ်းလိုက်ပါတယ်။လွန်ခဲ့တဲ့တစ်နှစ်သူစပီတာဝန်ယူချိန်တုန်းက2019ခုနှစ်ကိုငြိမ်းချမ်းရေးအတွက်နှစ်သစ်ဖြစ်ဖို့ဖန်ကြားခဲ့ပေမဲ့ကံမကောင်းအကြောင်းမလွှစွာနဲ့ကမ္ဘာကြီးကပြောင်းပြန်ဆန့်ကျင်ဖြစ်ခဲ့ပါတယ်။အခု2018ခုနှစ်နှစ်သစ်မှာတော့သူ့အနေနဲ့ပန်ကြားချက်မထုတ်တော့ဘဲသတိပေးချက်တက်လှမ်းချက်ကိုပဲထုတ်တော့မယ်လို့ကုလအထွေမှုချုပ်ကပြောဆိုသွားပါတယ်။ပြည်ပခရီကပို့ပြီးတော့နှက်ရှိုင်းလာပြီးအန်ဒီယေသစ်တွေလည်းထွက်လာတဲ့စီးရဲခေတ်ကာလနောက်ပိုင်းနျူကလ িয়ার လက်နက်တွေအပေါ်ကမ္ဘာတလွှာဆွေးရင်စီအများဆုံးအခြေအနေကိုရောက်လာပြီးရာသီဥတုပြောင်းလဲမှုကလည်းပို့ပြီးတော့မြန်လာတယ်လို့ကုလအထွေမှုချုပ်ကနှစ်သစ်အမှားစကားမှာထောက်ပြပြောဆိုထားပါတယ်။အီရန်နိုင်ငံမှာမနေ့စနေနေ့ကတတိယမြောက်နေ့အဖြစ်လူပေါင်းထောင်နဲ့ချီပြီးအစိုးရစန့်ကျင်ရေးဆန္ဒပြခဲ့ကြပြီးနောက်မှာတော့အများပြည်သူကိုအနှောက်အယှက်ဖြစ်စေပြီးတရားဥပဒေချိုးဖောက်သူတွေအနေနဲ့သူတို့လုပ်ရက်အတွက်တာဝန်ယူရမှာဖြစ်ပြီးထိုက်တင်တယ်လို့ပြောဆက်ကြရမယ်လို့အီရန်ပြည်ထောင်စုဝန်ကြီးကသတိပေးလိုက်ပါတယ်။နိုင်ငံတကာတိုက်ခတ်ပိတ်ဆို့မှုကိုချိုးဖောက်ပြီးမြောက်ကိုရီးယားနိုင်ငံကိုရေနံထုတ်ကုန်လွှဲပြောင်းတယ်လို့တန်တရားနဲ့နောက်ထပ်သင်္ဘောတစ်စင်းကိုဖမ်းဆီးတဲ့အကြောင်းတောင်ကိုရီးယားကဒီကနေ့ကြေညာလိုက်ပါတယ်ရှင်။တတိယအကျဉ်းချုပ်ကိုမတင်ငယ်ထိုက်ကကြီးညာပေးကြတာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်ညာဝဲအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ51 kHz 905တို့ကနေတိုက်ထုတ်လွှင့်ပေးတော့အောင်ပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လမ်းပါစေရှင် VOA ကိုအားပေးနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.